ဆက်လက်ပြီးတော့မြန်မာနိုင်ငံကကိုဗစ်အခြေအနေကိုပဲတင်ပြပေးပါအောင်မယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကစကိုင်းတိုင်းအိန္ဒိယနယ်စပ်တမူးဘက်မှာအိုမီကရွန်ကူးစက်မှုအစုလိုက်ပြုံလိုက်တွေ့ရှိရပြီးတဲ့နောက်ကရန်ကုန်တိုင်းဘက်မှာလည်းကူးစက်မှုတွေရှိလာနေပါတယ်။အဓိကဘယ်လိုလက္ခဏာတွေရှိပါသလဲ။ဘယ်လိုကာကွယ်သင့်ပါသလဲ။ဒါတွေကိုကျမကြီးတာဝန်ရှိသူတွေနဲ့လူမှုကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်တွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
။ဟုတ်ကဲ့ရန်ကုန်တိုင်းမင်္ဂလာတုံစက်မှုဆောင်ကမှန်ဘလူးစက်ရုံတစ်ခုမှာလုံသား2200ကျော်ကိုစစ်ရမှာ30ရာခိုင်နှုန်းကျော်ပိုးတွင်တဲ့အဖြစ်900ကျော်တွေ့ခဲ့ပြီးဒီအခြေကနမူနာ10ခုကိုအိုမီကရွန်ထက်စစ်ရမှာလဲစေကုလုံတွေ့ခဲ့တဲ့အပေါ်ရန်ကုန်တိုင်းလူမှုကွန်ရက်ကျေးရေးဖွဲ့ဥက္ကဋ္ဌဦးထွန်းထွန်းက
ဆက်ရုံတရုံနဲ့မှာပဲရှိသေးရပါတော့နော်ရန်ကုန်အနေနဲ့ဆိုလို့ရှိရင်3လရက်လောက်ပဲရှိမှတည်းနည်းနည်းများလာတယ်ကျွန်တော်ဒီနိုင်ငံကြားပြန်နေများတာရှိတယ်နောက်တစ်ချက်ကျွန်တော်ခါတိုင်းဆိုလို့ရှိရင်ဒီဥက္ကဋ္ဌပေးတဲ့ပွင့်ဆိုလို့ရှိရင်သူကအာဂရာကွင်းပေါ့နော်ခါတိုင်းတော့ကျွန်တော်ဒီကိုကိုတော်တို့ရာဝီဖောင်ဒေးရှင်းကလုပ်တဲ့အောင်မှအခုအဲ့ဒီစင်တာပြည်မြတော်လူနာကခမန်းကြီး30 40အဲ့ဒီဝင်ကျင်မှာပေါ့နော်အခုဆိုလို့ရှိရင်သူတို့အဲ့ဒီမှာတန်တရာကျော်လောက်ရှိနေတယ်ဗျာ
အခုလိုကိုဗစ်လူနာတွေပြန်များလာတာကိုလူမှုကွန်ရက်ဖွဲ့ရွှေရောင်သမိုင်းသိန်းဥက္ကဋ္ဌကိုဇွဲရန်နိုင်ကလည်းသဘောတူပါတယ
်ကျွန်တော်တို့တသိန်းတဲ့အနေနဲ့ကတော့လက်ရှိမှာအရင်လာရတဲ့ဆက်လို့ရှိရင်ဒီရက်ပိုင်းမှာကိုဗစ်လူနာပို့ဆောင်မှုတွေဟိုအရင်ကထက်ပြန်စိတ်လာပါတယ်နောက်ပြီးတော့အနေငယ်ဖြားနာလူနာမျိုးတွေလည်းကျွန်တော်ပြန်တွေ့လာပါတယ်ကိုဗစ်လူနာတွေပြည်တွင်းကူးစက်မှုတွေပေါ့နော်ဟိုကျွန်တော်အရင်ကဆိုရင်တော့နိုင်ငံညာကနေပြီးတော့ပြန်လာတဲ့လူတွေကိုကွာရန်တင်းစင်တာမှာစစ်တယ်သတိတွေ့ရင်ပို့ရတယ်ပေါ့အခုကျတော့အဲ့လိုမဟုတ်ပဲနေနေအိမ်ကြီးမှာအဲ့လိုခီးသွားဖို့စစ်တာအဲ့လိုဖြားနာလို့စစ်ရတယ် positive တွေ့ပြီးတော့ပို့ရတဲ့အနေအထားတွေပြန်တွေ့လာပါတယ
်အဲ့ဒါကြောင့်ကိုဗစ်ဆေးစစ်နိုင်မှုအနေအထားကိုမေးရမှာစက်ရုံများတဲ့ရန်ကုန်တိုင်းရှေ့ပြည်သာမြို့နယ်ကကျန်းမာရေးဦးစီးဌာနမှူးဒေါက်တာမင်းနဲ့နှင်းကလည်
းကျမတို့ကမတလောတော့ဒီစင်တန်ကြတဲ့လူတွေရယ်ပြီးတော့တန်လျာရှိကိုလာကြတဲ့လူတွေရယ်ဒီကိုရက်တွေပေါ့နော်ဖြစ်ထားပါတယ်တော်တော်များများတော့ရှုပ်ပြတာမှာဖြစ်တာတော့ကျမတို့က RDD ဆိုတော့လဲဆရာရယ်နောက်တော့ negative ထွက်ပါတယ်ဆရာသိရမလားဟိုအခုတွေ့ရ positive ကလည်းကျမတို့ဒီမင်္ဂလာတုံ test center မှာ positive ပြီးတော့သူကဟိုလေရင်စီးဖို့သွားဆင်ရင်နဲ့ဟိုခီးသွားဖို့သွားဆင်ရင်နဲ့တွေ့လာတဲ့ဥစ္စာပေါ့နော် symptom လည်းမရှိဘူးပေါ့နော်အဲ့လိုမျိုးလေးပေါ့ဆရာကျမတို့ဒီမှာဆက်တာအဲ့ဒီ contact ရမှာဆက်တာမှာတရားမထွက်တာ positive က PCR တော့ဟိုကျမတို့ကဒီအခုမယူပါသေးဘူးပေါ့နော်နောက်တလုံးတော့လမ်းမညွှန်ထားသေးဘူးပေါ့နော
် Now.Omicron အစုလိုက်စတွေ့ခဲ့တဲ့သခိုင်းတိုင်းနောက်ဆုံးအခြေအနေကိုသခိုင်းတိုင်းကျန်းမာရေးဦးစီးဌာနမှူးဒေါက်တာဝင်းနိုင်က
25ရက်လောက်တည်းကဒီကမ္ဘာ့နယ်ကလေးလော်ဒေါင်းနဲ့ကာဗီရဲ့ခါကြတော့အဝင်ထွက်တွေပိတ်ထားလိုက်တယ်အထက်ကစီးရဲ့မိသားစုတွေတွေပဲဖြစ်တာလို့ဒီ RDB ပဲဖြစ်တာအဲဒီ RDB ဖြစ်တဲ့တရားနေပြီးတော့ဒီလိုမျိုးကလောက်ရှိနေဆိုတော့ဒီဒီကမ္ဘာ့လောက်ဆိုသက်ခဏတည်းမှလေးရတယ်မရှိဘူးဒါတော့တကယ်များပြီးကြာတော့အဲ24ရာစတယ်24မှာ346ပြည်96ရောက်တယ်ဆိုတော့ကျွန်တော်ကတော့တော့ဘယ်လိုလဲဖေ့စ်ကွန်တက်တွေဖြစ်တာနော်။ဒီလိုလဲတကယ်နဲ့အဲ့ဒီအဲ့ကကြာတိကျပါတယ်လည်းဖြစ်တာ။ဒီမှာအဲ့လိုမျိုးများကမျိုးရတယ်မျိုးများ
။ဒါပြင် Omicron ဘယ်လိုဆက်တွေ့ခဲ့တဲ့အနေအထားကိုလည်းဒေါက်တာဝင်းနိုင်က
ဒီအဲ့ပိုးတွေရတဲ့မျိုးမှာ Omicron ဖြစ်မလားဆိုပြီးရတယ်။သူကဆက်ဆံနေတဲ့ clear person ကိုစမှတ်ဖို့စီစဉ်ပြပြီးရတယ်။ကျွန်တော်တနည်းဆက်ဖို့စစ်တာဖော်ပြပြီးရတယ်။ဒီလိုအလောက်ပဲဖြစ်တယ်လေ။နောက်ထပ်လည်းမဖြစ်ဘူး။မဖြစ်တဲ့နယ်ဒီမာရီယာလေ။ဒီကလက္ခဏာကပုံမှန်တော့ပဲရှိတယ်။ဒီလိုရောဂါလက္ခဏာမရှိတဲ့လေရှိတယ်။နောက်ပြီးဆုံးကျတဲ့နယ်ဖျားတာကြီးပုံမှန်တော့ပဲဆိုတော့သူတို့ဖိနန့်စင်တာမှာပဲပြည်ချောက်ပြီးတော့ပြည်တော်မှုပြင်းတယ်။ဒီလိုတိုင်းလို့ဒီလိုတိုင်းနေရတယ်။သူဆက်ပြီးနေရတယ်။နေရာတိုင်းကိုစစ်တမ်းထောက်ကြည့်တာ။အဲဒါမှဆောက်ကျဲထက်က၄ရောက်ပဲပါ။အဲဒီဆောက်ကျဲထက်၄ရောက်မှဒီမှာလက္ခဏာပြောရတယ်လည်းကမဖြစ်ဆောင်ပြီးလေပြန်ကြောင်းတော့စရင်းစား။နောက်ပြီးတော့အော်ဂျီဂျင်ကိုကျွမ်းမလည်းမသိဘူး။ဒီလိုမျိုးလည်းအမတ်တွေကိုကြားမှာမရှိဒီအပိုင်းတော့ဒီနေ့ကြီးဒီနေ့လည်းလာအမေဒီနေ့အမေမတရားလေးတည်းမြောက်ဖြစ်တာဆင်းရဲကြီးပေါ့
အခုလိုလက်ရှိအချိန်အထိပြင်းထန်မှုမရှိသေးတဲ့ Omicron အနေအထားကိုရန်ကုန်ကရှင်သန်ရေးကူညီမှုအသင်းဥက္ကဋ္ဌလည်းဖြစ်တဲ့ဦးထွန်းဦးကလည်းသဘောတူပါတယ
်နိုင်ငံသားမှာလည်း Omicron တော့ဒါကူးစက်နှုန်းလည်းမြန်တယ်ဒါပေမဲ့လည်းလောလောဆယ်ပုံမှန်ဒီအနေနဲ့တော့ဒီ Omicron နဲ့ပတ်သက်ပြီးတော့မှအသေးပြောက်တရင်ဝင်ဆင်းတော့ထွက်တော့လာသေးပေါ့နော်အလုံးစက်လေးရောက်တော့ကတော့ Omicron ကတော့တရားမြောက်လာအဆင်ပြေပါပြီအဆင်ပြေကျွန်တော်တို့ပို့ဆောင်ပေးကြရတာတော့ရှိပါတယ်ဒါပေမဲ့လူနာက Omicron နာဖြစ်တဲ့ကြောပြီမဲ့လည်းအလုံးတော့ထူးထူးထောင်ထောင်လမ်းလျှောက်နိုင်ကြရတယ်များတယ်ကြာနောက်တော့တက်လက်ပိုင်းနေကြရတယ်ကျော်တက်ကြီးပိုင်းနေတယ်ပေါ့နော
်အဲ့ဒါကြောင့်လက်ရှိ Omicron ကူးစက်မှုမမြင်ရအောင်ရှော့ချရေးဘယ်လိုလုပ်ဆောင်သင့်ပါလဲလို့မေးရမှာဒေါက်တာဝင်းနိုင်က
ဒီမှာမေးရသေးတယ်ပတ်သက်ဖြစ်တယ်ဗျာအစ်မလေးလက္ခဏာကိုကျွန်တော်ပြောရည်မှာစီးအောင်ပြရလေကောင်းပါလေစားရင်ငုံကြိုက်ပါလေဆိုတော့ကျွန်တော်စစ်တမ်းရအမောင်းကြီးမှာပါတယ်အဲ့ဒါလည်းကြည့်မှာစစ်တင်ပါဘူ
းဦးထနုကလည်းဒီရောဂါကပတ်ဝန်းကျင်နိုင်ငံတွေအားလုံးမှာဖြစ်နေပြီးမြန်မာနိုင်ငံမှာလည်းရှောင်ဖို့မလွယ်တော့တာမို့ကာကွယ်ဖို့သာအရေးကြီးနေပြီလို့ဆိုပါတယ်အခုလိုအချိန်မှာရန်ကုန်တိုင်းဗဟန်းမြို့နယ်ကဇီဝိတဒါနသံဃဆေးရုံမှာလဲကိုဗစ်ကူးစက်မှုစတွေ့ပြီးထိန်းချုပ်လုပ်ကင်နေတယ်လို့နှိစက်သူတွေကဆိုပါတယ်ခင်ဗျ